ကမ္ဘာအကြီးဆုံးဘဏ်ကြီးတွေကတစ်ခုဖြစ်တဲ့ HSBC ဘဏ်ကြီးကသူ့ရဲ့ငွေကြေးခွာချမှုကျူးလွန်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်အာဏာပိုင်တွေကိုရော့ကျင်းငွေဒေါ်လာသန်းပေါင်း 1,900 ပေးလျော်ဖို့အတွက်သဘောတူညီခဲ့ပါတယ်။ HSBC British ဘဏ်ကငွေကြေးခွာချမှုကျူးလွန်တာကိုအစိုးရရှေ့နေတွေကအင်္ဂါနေ့မှာပြောကြားခဲ့တာပါ။ဒီဘဏ်ဟာမက္ကဆီကိုနဲ့ကိုလံဘီယာမူဝစ်ဆေးမောင်ခိုသမားတွေနဲ့အမေရိကန်အစိုးရကတားမြစ်အရေးယူထားတဲ့နိုင်ငံတွေကိုစားအမေရိကန်အစိုးရရဲ့ငွေကြေးစနစ်ကနေတဆင့်အမေရိကန်ဒေါ်လာသန်းပေါင်းထောင်နဲ့ချီပြီးငွေလွှဲပြောင်းမှုတွေလောက်ကန်ရမှာပါဝင်ပတ်သက်နေတာကိုနှစ်ပေါင်းများစွာစုံစမ်းစစ်ဆေးပြီးဖော်ထုတ်နိုင်ခဲ့တယ်လို့အမေရိကန်တရားရေးဌာနရာဇဝတ်မှုကင်းဆိုင်ရာလက်ထောက်ရှေ့နေချုပ်လန်နီဘရူဝါကနယူးယောက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခဲ့ပါတယ်။အထူးသဖြင့်မက္ကဆီကိုက HSBC ဘဏ်ဟာငွေအလွှဲပြောင်းမြန်ဆန်အောင်စီမံပြီးနေ့စဉ်ဒေါ်လာ3000နဲ့ချီပြီးလွှဲပြောင်းလက်ခံယူခဲ့တယ်လို့လည်းနယူးယောက်အရှေ့ပိုင်းဆိုင်ရာအမေရိကန်ရှေ့နေကြီးကပြောပါတယ်။သူတို့အမှုကိုနယူးယောက်မြို့ဘရုတ်ကလင်းကပြည်ထောင်စုတရားရုံးမှာဆွဲချက်တင်ခဲ့တာဖြစ်ပါတယ်။ HSBC ဘဏ်ဟာအမေရိကန်ပြည်ထောင်စုကနေချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေလုပ်ထားတဲ့မြန်မာ၊အီရန်လီဘီယာ၊ဆူဒန်နဲ့ကျူဘာနိုင်ငံတွေနဲ့လည်းဆက်သွယ်ဆောင်ရွက်မှုတွေလုပ်ခဲ့တယ်လို့အမေရိကန်တရားရေးဌာနကဆွဆွဲထားပါတယ်။